ပါရှင် COA မေရီကန်တန်ရဲ့အင်္ဂါနေ့ညတရိုက်ဒီတိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့စနေနေ့ဧပြီလ1ရက်နေ့မှာကျင်းပခဲ့တဲ့ကြားရရွေးကောက်ပွဲနဲ့ပတ်သက်ပြီးအချိန်နဲ့အရရက်ကိုဒီနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥလာသိန်းကိုဧပြီလ1ရက်နေ့ကြားရရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အားရကျေနပ်မှုရှိပါသလားလို့ဒီမှာခုနကလေးပဲမေးမြန်းကြည့်ပါရစေ။ပထမဆုံးနားဆင်ကြကြအောင်ပါရှင
်။ကျေနပ်ပါတယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ကျင်းပတဲ့22မြို့နယ်လုံးမှာအလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးညှတ်တာပါလေဆိုတဲ့အတန်ဒီပဲကြားလာပါရစေ။ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါကြောင့်မို့ကျွန်တော်အားရပါတယ်။အထူးသဖြင့်တော့ကျွန်တော်တို့2015ခုကမကျင်းပနိုင်ခဲ့တဲ့ KD မြို့နယ်မိုင်းရှုမြို့နယ်တွေမှာအောင်မြင်ကျင်းပနိုင်လို့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ကုန်နေပါတယ်
။ဟုတ်ကဲ့ပါ။ဒါပေမဲ့မဲနာပေးတဲ့ဒီမဲဆန္ဒရှင်ဥယျာဉ်ရော့နေသွားတယ်ဆိုပြီးတော့တုံ့တက်ကြတာကြီးလည်းရှိပါရဲ့ဆရာ။အဲ့ဒီအခါမှာဒီပြောင်းစီရေကောက်ပွဲကော်မရှင်နဲ့ရေကောက်ပွဲကိုရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာကြီးရှိပါရဲ့ဆရာ။အဲ့ဒါနဲ့ပတ်သက်လို့ဆရာဗမာပြောချင်ပါလိမ့်ရှင
်။အဲ့ဒီနှစ်ပိုင်းပေါ်လေကွ UEC နဲ့ပါတီတွေနဲ့ကျွန်တော်ဒီတောင်းကြီးရောကော်မရှင်နေနေရတော့ကျွန်တော်လုံးထန်တဲ့အားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသရှင်တွေဟောရုပ်ပုံကားချက်တွေဟောကြေညာချက်တွေဟောအများကြီးကြေညာနေရပါခင်ဗျ။ပြည်သူတွေတစ်ဆင့် V9 တွေနဲ့ဟောပမ်ပလက်တွေနဲ့ဟောကျွန်တော်ကဒီတဲ့အစုံဒီလမ်းတော့အကုန်စုံပဲခင်ဗျ။အတွမ်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါတချို့ကလည်းကြွေးကြတာပေါ့နော်အာနာယမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လေထူးဟိုလူနည်းစုပဲဖြစ်နေဆိုတဲ့အခါကျတော့ပိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းရလို့လည်းသုံးသပ်ကြပါလေဆရာ။အဲဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်။ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါလေ။ဘာလို့လဲဆိုတော့ဂျာပြရေကောက်ပွဲမှာလုတ်တဲ့ရေကောက်ပွဲရက်လက်ကဘယ်သူဘယ်ပါတီဘလောက်ပဲနိုင်နိုင်လက်ရှိအခြေအနေကိုကြော်ထားနိုင်မှုမရှိလို့စိတ်ဝင်စားမှုနည်းတော့ပါပဲ။ဒါဆိုကိုတွက်ထားပြီးတော့ပါလက်သည့်အရေးအတွက်ကဘယ်ပါတီကဘယ်လောက်ရှိတယ်ဆိုတွက်ထားပြီးနောက်ထပ်ဘယ်လောက်နိုင်နိုင်ဒီပါတီကိုကျော်လွှားလို့မရဘူးဆိုတော့သူတို့ပြီးသွားလို့ပါအဲ့ဒါကြတော့စိတ်ဝင်စားမှုနည်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌကြီးဦးလာတိန်ကိုကျေးဇူးတင်ပါတယ်ဒီကြားပြတ်ရေးကောက်ပွဲမှာအာနာယမြူရာဒီမိုကရေစီအဖွဲ့ချုပ်ပါတီကဆက်ရှင်နေရာဝင်ပြီးတော့ရှင်တိုင်တဲ့နေရာမှာ၉နေရာရပါတယ်အတိုက်ခံတီခိုင်ကျိုးပြောင်းစုကြံခိုင်ဖွံ့ဖြိုးရေးအေးပါတီက၂နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က၆နေရာရခိုင်မျိုးသားပါတီက၁နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက၁နေရာအနိုင်ရထားတာပါဒီတော့အာနာယ NLD ပါတီအနေနဲ့ဒီကြားပြတ်ရွေးကောက်ပွဲမှာ50ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာဟန်နီမွန်းပီရီယက်ပေါ့နော်ပြည်ဇန်ခီးစဉ်အဆုံးတက်ပြီးတဲ့နောက်မှာတကယ့်လက်တွေ့ဘဝမှာဘလို့ဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျွန်တော်တို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ဖို့ကြိုးစားပါမယ်။ကျွန်တော်တို့တောတာရှင်တူဦးဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့ email တစ်စောင်ပို့ထားပါတယ်။သူကတော့မြေသားရင်ကြားစီရင်အတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့။ဒါကိုကြားချက်ရေးကောက်ပွဲကတက်တည်ထူသွားပါပြီလို့ဆိုပါတယ်။ဒီခံရဒေါက်တာအေးမောင်က2015ခုနှစ်မှာရှုံးရပေးမယ်လို့အခုတော့ပြန်နိုင်သွားပါပြီတဲ့။ချောင်းစုံမှလည်းပြည်ခိုင်ပြူကနိုင်နေချောင်းစုံတရားရဲ့ဂရက်ပေးပေါ့ဗျာတဲ့။စံပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့။အစွန်ဖျားဒေတာတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့။အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်သလိုခံစားတတ်သလိုမြင်ကြည့်ခံစားကြည့်စီချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီတိုင်းဆက်ပြီးဆုတ်ကန်ထားမှလားဓမ္မပုံပြောင်းမှလားဆိုတာစဉ်းစားစီချင်ပါတယ်လို့သူကသုံးသပ်ထားပါတယ်ဒီမှာ NLD ကအနာရကတူဖြစ်တဲ့ဥရေကြံပေးလက်ဖြစ်တဲ့ဥညာဝင်းကိုဒီမှာဆက်တည်ပြီးမေးမြန်းထားတာရှိပါတယ်ရှင်နားဆင်ကြကြအောင်ပါပြီးခဲ့တဲ့ကြားချက်ရွေးကောက်ပွဲမှာ NLD ကဆက်ရှိနေရဝင်ပြိုင်နေတဲ့အချိန်မှာ6နေရာနိုင်နေဆိုတော့50ရာခိုင်နှုန်းနိုင်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဟိုအမှန်တော့ဒီအာနာယပါတီဒီတစ်ခုနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလည်းဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူရထင်ကြတယ်လေအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေကြလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနေလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါတယ်ရှင
်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်တို့မဲဆွယ်စည်းရုံးကြီးအောင်အောင်မလုပ်နိုင်ပါဘူးနောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသကတိုင်းရင်းသားလက်ကဲအဖွဲ့ကြီးရှိနေပို့ဆိုးတယ်ကျွန်တော်တို့တာမန်ဒီလူတွေကသိလို့လည်းမရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ဟောရေးဆိုင်ရရတာပေါ့ဗျာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့အုံကျကျဖြစ်နေတာဒီတရားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်းစားကြွကြတာပေါ့နော်ဒေါင်းနဲ့ဟင်းတာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနေသွားတယ်ဆိုပြီးတော့ပြောရတယ်ရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးကြာပါတာတော့ပါပါတယ်အဲ့ဒီကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့ကိုယ်ပါတီတွင်းမှာစီလုံးနေနေမှုမရှိတာဒါသူများအပြစ်မပြောကျွန်တော်တော့ကိုယ့်အကူပဲကြံကြည့်အဲ့လိုမြင်တယ
်အဲနောက်တစ်ခုကဒီအားလုံးခြုံငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့အဲဒီလိုမျိုး90ရာခိုင်နှုန်းပဲနိုင်တဲ့အပေါ်မှာနောက်ထပ်ဒီရက်ပိုကောင်နောက်လာမယ့်ရွေးကောက်ပွဲ2020ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘလို့ဤယူဟာတွေမှာယူဟာတွေချက်မှတ်ဖို့စဉ်းစားထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီချက်ကိုဝီရိယရှိဖို့လိုအပ်ပါတယ်အခုဒီရွေးကောက်ပွဲမှာကျွန်တော်တို့15တုံးကကျွန်တော်တို့ကအများကြီးနိုင်ခဲ့တယ်အစိုးရလည်းဖွဲ့နိုင်ပြီဒီလိုအခြေအနေမှာကျွန်တော်တို့ကပေါ်ဆသွားတယ်လို့ပဲကျွန်တော်တို့ထင်တယ်။နောက်လာမယ့်ရွေးကောက်ပွဲတွေမှာကျွန်တော်တို့ကဒီနေရာတွေမှာရွေးကောက်ပွဲဖြစ်မယ်ဆိုတာတွက်လို့ရနေတာပဲ။ကျွန်တော်တို့ဘာကြောင့်ဒီချက်ကြိုကြိုတင်တယ်မစူးစမ်းကြရလဲဆိုတာဒီအန္တရာယ်ကိုကျွန်တော်သတိထားမိပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ကြားစီဂျာမာရောဟိုပို့ပြီးတော့နှိစက်လာဖို့ရှိသလားဒါမှမဟုတ်အလန်းဝေးသွားဖို့ရှိတာငင်းငယ်ရေးရလဲဘူးလောလောဆယ်ကတောင်မတင်ရင်မကြဖြစ်နေတယ်ဆိုတော့လေ။
ကျွန်တော်တို့မွန်ကြီးနယ်အနေနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုဗမာတွေနဲ့ကြားမှာဘာမှထည်ဆူးကြတာမရှိဘူးကနော်ဟိုသူ့လူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုံကြီးကြီးအကြောင်းလည်းမရှိဘူးဘာမှလည်းတက်နာလည်းရှင်းမနေပါဘူးလ
ား NLD ကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးမြဝင်းပြောဆိုသွားတာပါ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ကြားချက်ရွေးကောက်ပွဲမှာအားနည်းချက်တွေရှိရဲဆိုတာကိုသူကဝန်ခံပြောဆိုသွားတာပါဒီတော့ကျမတို့ဒီမဟာဂျူဟာနဲ့မူဝါဒရေးရအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမင်းစင်အနေနဲ့ပေါ့နော်ကိုမင်းစင်လိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ကိုမင်းစင်တို့အဖွဲ့အနေနဲ့ပေါ့ဒီ NLD ရဲ့ရည်တည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟိုဒီကိစ္စတော့လေဒီဒီကောက်ပွဲဆက်ပြီးကောက်ပွဲမှာပေါ့နော်လက်ချက်သုံးသပ်ရှိမယ်ဆိုရင်ချက်လိုက်ရပြောမယ်ဆိုရင်ဒီနေပြည့်ရဲ့လူတွေနည်းသွားတယ်ဟိုမှာနည်းလာပြည့်လူနည်းသွားအဲ့နည်းလာပြည့်လူနည်းသွားတဲ့အချိန်မှာအဓိကနည်းသွားတာက NLD အမှန်ကန်နည်းသွားတာရှိရပါတယ်ချက်ခါကျတော့ဒါကိုသုံးသပ်မယ်ဆိုလို့ရှိရင်ဒီမှာတော့ဒီမှာကျွန်တော်တို့ဒီဒီကောက်ပွဲကောင်ရှင်တို့ကထားလို့သုံးသပ်တယ်လို့ပြောတယ်ဒါတော့အဆုံးချက်ပေးမှာမဟုတ်လို့ဒါကနည်းသွားတာလို့လည်းသုံးသပ်နိုင်ပါတယ်နောက်တစ်ခါတော့လေ NLD ဆိုရမှာဟာရေးကြည့်ရဲ့ပုံစံကြည့်တော့အဆင်းဆုံးကြည့်တာမဲဆက်စည်းမဲ့မှာအလွန်ဖြည့်ရောက်တဲ့အပုပ်ကိုဖြစ်ပါတယ်မယ်နေနေလည်းဒီမှာပမာလေးစားကြည့်လို့ကြည့်တဲ့အခါကျတော့တော့အဆင်းဆုံးကြည့်ကြတယ်မဲဆက်နိုင်တယ်ကလည်းအခြေကြီးရဲ့အဆုံးချက်တစ်ခုချက်ကောင်းဖြစ်နိုင်ပါတယ်နောက်ဒီဆက်ပြီးတော့ဟာဟိုအဆုံးမြင်ပြီးထွက်တဲ့လူတွေနဲ့ဆက်တော့လေဒီ NLD ဟာတနည်းရှိပြီးဘာမှမထူဘူးဆက်လို့ရနေစဉ်ပြောပြီးချက်သေးလာတယ်နော်ဒါကတော့ဒေဆူရတဲ့ဒီထင်းနဲ့စားအောင်ပါပဲရှင်အမျိုးမျိုးကြောင့်လေဒီလိုမျိုးကြီးနာမည်ပေါ်မှာအမှားကမင်းကြီးချက်စွန်းထွက်လို့တုံးတက်တွေလည်းရှိနေပါတယ်အထူးသဖြင့်စိုင်းသားလေးတွေကမျိုးစွန်းပြီးတော့ထင်ရှားတယ်စိုင်းသားမှာဆိုလို့ရှိရင် NLD ကိုမဲပေးတဲ့လူကခုနှစ်ပေါင်းကျော်လောက်ကိုအဲ့တော့ငွေကမဲပေးခဲ့လို့ပေါ့နော်ဒီ NLD ကိုမဲပေးလို့ဒီလိုခုနှစ်ပေါင်းကျော်လောက်ချက်စွန်းထွက်တွေ့ရတယ်ဒါကိုရှိနေဆိုလို့ရှိရင်အစီအစဉ်ရန်သားရဲ့ပတ်သက်တဲ့ NLD ဟာဆရာဒီတပည့်ဆုံးတော်မှာထူးခြားမရှိဘူး။ဒါပေစုရတဲ့ကြောင့်တော့ဒီခဏနဲ့စားရမှာပဲဆိုရင်အမြင်မျိုးရှိလာမလားဆိုတာလည်းကျွန်တော်စဉ်းစားကြပါလား။ခက်တာတော့မြန်မာနိုင်ငံမှာကဒီရေကောက်ပွဲဒီပြည်သားနဲ့ပတ်မှာ exit poll လို့ခေါ်တဲ့ဒီကျွန်တော်တို့စက်တန်းကောက်ယူမှုတွေတိကျမရှိရတာကြောင့်ကျွန်တော်ဒီတိကျပြောရတာခက်ပါလား
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ကိုမင်းစင်။အဲနောက်ကျမတို့သောတာရှင်တယောက်ကတော့သူကကိုမင်းစိုးလို့နာမည်ပေးထားပါတယ်။သူကတော့အီးမေးလ်ကနေဆက်သွယ်လာတာပါ။သူကဒီ NLD နဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာယုံကြည်မှုတည်ဆောက်မှုအားနည်းတာနဲ့ပတ်သက်ပြီးတော့သူဝေဖန်ထားတာရှိတယ်။သူဖြစ်စီချင်တာလေးတခုကိုအကြံပေးထားရတယ်ရှိပါတယ်။ကျွန်တော်နားထောင်ကြည့်ရအောင်ပါ
။မဲပေးသူနေတာမကောင်းပေမဲ့လို့ရလကတော့ကျဉ်းတ်ဆရာပါ။အထူးသဖြင့်တော့ SNLD 6နေရာနိုင်တာသဘောကျပါတယ်။ SNLD ရဲ့ရွေးကောက်ပွဲအကြိုမဲဆွဲကလေးကပြောစကားတွေကိုသဘောကျပါတယ်။ကျုံမဖြစ်ချင်တယ်လို့တခင်လည်းမလုပ်လို့ပါဘူးကဲ့ပြောင်းစုသွားနေပြီးတော့ခွဲထွက်မဲ့သဘောမရှိပါဘူး NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထပ်ကြိုးစားတာကလည်းထောက်ခံပါတယ်ဒါပေမဲ့ရွေးကောက်ပွဲရှိအများကြိုးစားနေရမှာပဲမဟုတ်ဘူးလားဒေါက်တာစုကြည်ပေါ်မှာမိခိုလုံးအားကြည့်ရလို့အရေးကြီးကြီးပြင်ရမှာပါပတိတွင်းစီလုံးမှုအင်အားရော့ကျနေပါတယ်အပြစ်ပေးအရေးယူတာတွေကိုလည်းစဉ်စားစားလုပ်တင်ပါတယ်ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါအရေးကြီးတာတစ်ခုကတော့တိုင်းသားပါတီတွေအထူးဖြစ်တော့ဒီ SNLD နဲ့ 2020မှာမဟာမိတ်ဖွဲ့တင်ပါတယ်။ဒလူလုံချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီရေးညီညာရေးတွေအတွက်အထောက်အကူဖြစ်မှာပါ။ဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဆော်ရမူရတော့လည်းကောင်းနိုင်ငံရေးမှာထိတဲ့ဝင်ဝင်လှုပ်ဆောင်နိုင်မယ်နှုံးလေးချက်တွေတိုးလာတာနဲ့အမျှတော့လည်းကောင်းညီညာရေးကိုအထောက်အကူပြုမဲ့အပြင်ဒေါ်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာစီမှာပါ။နောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်ဖို့ကိစ္စတုန်းကမဟာမိတ်ပါတီမဟုတ်လို့ပြီးလို့ဘလူးမှမဖြစ်ခဲ့ပါဘူး။အခု2019ကြားပြတ်မှာအမ်မက်ဆနာနေမှာရှင်းရတာလေဒါကြောင့်မတိုင်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ဝင်ရမယ်လို့ယုံကြည်သွားစီလို့ပါအဲ့ဒီချက်ဟာဘလောက်အနေနဲ့ကြီးလဲဆိုလို့ရှိရင်အစိုးရလူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မို့အာဏာရပါတီ NLD အနေနဲ့ပါတီစည်းဝေးသာမကနိုင်ငံတည်ဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားတက်ပါတယ်။ NLD တပါတီနဲ့လုံးဝအောင်နိုင်ရေးအစိုးရဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေတွေ့နေရပြီဖြစ်ပါတယ်။အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းဝေးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ်။
ဟုတ်ကဲ့ပါအဲ့ဒါကတော့ဒီတော်သားရှင်ဦးမြင့်စုကအီးမေးလ်နဲ့ကိုပြပို့ထားတဲ့စာလေးပါကိုတားညင်ကိုဖတ်ပြပေးသွားတာပါဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါဒေါက်တာအေးမောင်ရှိပါလားရှင်ဟယ်လိုဒေါက်တာအေးမောင်ရှိပါလား
ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင
်ဟုတ်မင်္ဂလာပါ
ဟုတ်ကဲ့ပါကျွန်တော်တို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တော့ဆိုပြီးခိုင်ချိုးနယ်စစ်တပ်ရဲ့အမားခံနေကြီးလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးခြားတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးကြအတိုက်အခံနေနေပဲရပ်တည်သွားမှာပါလားရှင
်တီးကြအတိတ်ကအင်အားစုအနေနဲ့ရည်တည်ပေါ်မှာပါ။အတိတ်ကအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုလည်းမဟုတ်ပေနဲ့နော်။ဒီနိုင်ပြီးမှဒီပြည်ထောင်စုဖက်တိုရင်းမှာအတိတ်ကအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်တွေပေါ်ထွန်းနိုင်တယ်ဆိုတဲ့အခြေခံခံယူချက်နဲ့ရည်တည်သွားဖို့ဒီမှန်ထားပါ
ဒေါက်တာအင်းမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားတာချက်လေးပေါ့လေဘလို့များတုံ့တက်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့ဒီကိုရခိုင်ပါတီကိုပဲတကယ်ကိုဖိဖိစီစီဟိုတင်တိုင်းအားတိုင်းနဲ့ပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှိရင်ဒီပြည်ထိုင်ချိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘလို့တုံ့တက်လို့ရပါလဲရှင
်ဟိုအဲ့ဒီမှာပထမတစ်ချက်ကအစွန်ရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုတော့69နှစ်ကြာလူလည်းခေတ်လွန်ကာလတမန်ရဲ့အခြေတခုကိုမှတ်တမ်းစိုက်ကြည့်တာပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လူလည်းရတာကိုမခံစားရသေးဘူး။တန်းတူညီမျှရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့တွားပါတယ်။အဲ့ဒါကြောင့်ကျွန်တော်ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွင့်မပြိုးနဲ့ပေးတာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေနားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တဲ့ဆိုတဲ့ဂျီမန့်ချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုယ်တိုင်ကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကတိတွေကိုပြန်အကောင့်တွေပို့ဖို့ပြစ်စားပြီးကိုယ်လူမျိုးကိုယ်ပြည်နယ်ကိုကိုရောကိုယ်တိုင်ဒီဆောက်မှပဲဖြစ်မယ်ဆိုရဲရှေခာနိုင်ငံကြီးဒီမှာချက်ရင့်တန်လာပြီဆိုရက်တိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားပြန်တီဆောက်ဖို့အတွက်အားပြီးအရှင်သင်ဖြစ်တဲ့ဆိုရက်တမန်ရဲ့ခြေကိုရခိုင်မျိုးသားပါတီနဲ့တူဖြတ်ပြီးတက်နိုင်ခြင်းတွေဖြစ်ပါလေလို့ကျွန်တော်တို့ဘက်ကယူဆပါတယ်
ဟုတ်ကဲ့ပါဒေါက်တာအေးမောင်ကျေးဇူးအများကြီးတင်ပါတယ်အခုကျွန်တော်တို့ CSO တွေပေါ့နော်ဒီရွေးကောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေဘက်ကိုရှေ့ကြအောင်ပါကျေးဒီနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံပြီးလာခဲ့တဲ့ဟိုမတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုအင်တိုင်းအားလိုက်နေပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘလို့ဆန္ဒတွေဘလို့ထုတ်ဖော်ခဲ့ကြလဲဆိုတာကိုဘလို့လေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ယူကောက်ပွဲမတိုင်ခင်မှာရှင်ကျေးဒီမှရှိတဲ့ဆံမှရှိကြပါဘောနော်ယူကောက်ပွဲနေမှာကျွန်မတိုင်းတော့မှရှိရတာပါတကယ်တကယ်တိုင်းသားတွေအနေနဲ့ကျတော့တို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုပဲမှာပဲပို့ပြီးအားတက်ရရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးကြီးကအဲ့ဒါလေတို့နဲ့တူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းသား လူမျိုးသားရင်းကိုလူမျိုးကြအကောင်းဆုံးနိုင်ငံဆွဲစိတ်ရဲ့နောက်တစ်ခုကကျတော့ဖားသားစကားပေါ့နော်ဖားသားစကားဆိုင်ရာကြီးရဲ့စတဲ့ချင်းကြတိုင်းတိုင်းတွေမှာပုံမူပြီးတော့ဒီတိုင်းတိုင်းပါတီတွေနဲ့ပုံပြီးချိတ်ဆက်အသက်ပေါ်ကောင်းကောင်းလာသိရှိရပါလေ
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒီအားလုံးနဲ့ကျေးဇူးအများကြီးပါပါ